ရင်းဆုံးတော့တိုက်ပွဲဖြစ်နေတဲ့ချန်ပီယံမြောက်ပိုင်းကတော့ရွေးချီနေတဲ့ဆိုင်တဲ့သတင်းကိုပြပြကြမှာလေချန်ပီယံမြောက်ပိုင်းလာရှိုးနဲ့တိန်းတီကြပြည်တော်စုလမ်းမကြီးပေါ်မှာခီးတဲ့ကားနဲ့အင်စည်းကားတွေနေရာစတိုက်ဆိုးသလိုမီးရှို့ဖျက်ဆီးခံခဲ့ရပါတယ်အဲ့ဒီဒေသအနီးအနားမှာမြန်မာစစ်တပ်နဲ့မြောက်ပိုင်းမဟာမိတ်တိုင်းသာလက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေရှိနေတာမို့ဒေသတွင်းသွားရေးလာရေးအတွက်ပါစိုးရိမ်နေကြပါတယ်ဒီကြောင့်ပြည်သူကတော့ VOA သတင်းတော့ကုကောင်းဆန်ဟင်းကစုံစမ်းမေးမြန်းထားပါတယ်ခင်ဗျာ
ဒီကနေ့မနက်ပိုင်းကရှမ်းပြည်နယ်မြောက်ပိုင်းလာရှိုးနယ်တိန်းဒီအကြားပြောင်စုလမ်းမကြီးပေါ်မှာခီးတဲ့တင်ကအပါအဝင်ကားသုံးစီးနဲ့ဆိုင်ငယ်တစ်စီးမိရှုခံခဲ့ရတယ်လို့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်ရင်မှုဗမှုချုပ်စုံမင်းထွန်းကပြောပါတယ်တစ်ဖက်တိုင်းရင်းသားနဲ့တကိုင်းတွေဘက်ကလုပ်ရဖြစ်တယ်လို့မြန်မာစစ်တပ်ဘက်ကတော့ဆွဆွထားပါတယ
်ဒီမှာရှမ်းမြောက်မှာလည်းကျွန်တော်တို့ဒီရေမှုစစ်ကြီးကြီးကောင်ပဲမိသားတောင်းလောက်မှာကျွန်တော်တို့စက်ကားတစ်စီးရဲ့ဟိုက်ကျက်တစ်စီးရဲ့ခလုံးကားတစ်ပုံကတော့တစ်စီးရဲ့ဆိုင်ကျက်တစ်စီးရဲ့ကိုဒီနေ့မနက်6နာရီခွဲလောက်ကပြီးရှင်းသွားတာရှိတယ်အဲ့ဒါလည်းကျွန်တော်တင်ထုတ်ပြန်ပ
ါမနေ့ကလည်းကုတ်ခိုင်နက်ဘက်ကလမ်းမိုက်မှာကုန်နေကားတစ်စီးမိရှုဖြည့်စီခင်ခဲ့ရပါသေးတယ်။နေရက်ဇတိုက်ပြောင်စုလက်မပေါ်မှာမိရှုဖြည့်စီခင်ရတာတွေနဲ့ပတ်သက်လို့ TNL ပြောရေးစခွင့်ရှိသူဗိုလ်မှူးမအဲ့ကျော်ကတော့ဒီကနေ့မိရှုတာဟာဘယ်လက်နက်ကိုင်အဖွဲ့အစည်းကလဲဆိုတာကတော့မသိရသေးပေမဲ့မနေ့ကတော့တိုက်ပွဲဖြစ်ပွားရင်ကုန်နေကားကိုလက်နက်ကြီးချသွားတာဖြစ်တယ်လို့အခုလို့ပြောပါရယ်
။မနေ့ကတော့ဒီတိုက်ပွဲဖြစ်တယ်ဒီကျရှုကင်းနာလာမှာတိုက်ပွဲဖြစ်တော့ဒီတာတနေဒီတဲ့နမတဲ့ဘောဖြစ်တော့လည်းနေကြီးချိမှတော့မမိဆောင်သွားတာဖြစ်တယ်။ဟုတ်ကဲ့ဒီနေ့ကတော့ဘာကြောင့်ဖြစ်လဲဆိုတော့ဒီတကယ်ဖြစ်လားမဖြစ်လားဆိုတော့ကျွန်တော်လည်းမသိရသေးဘူး
။မြောက်ပိုင်းမဟာမိတ်အဖွဲ့တွေဖြစ်တဲ့ TNLA တအောင်ပလောင် MNDA ကိုကနေအေးရခိုင်အဖွဲ့တွေအနေနဲ့ခီးတဲ့တွေအသက်အန္တရာယ်မရှိစေရဆိုပြီးရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲဖြစ်တဲ့နေရာတွေကိုမလာကြဖို့တတိပေးချက်တွေထုတ်ပြန်ပြီးနောက်ပိုင်းအခုလိုဖြစ်ပွားနေတာပါ။မြန်မာစစ်တပ်ဟာအရက်ဖက်ကားတွေအရက်သားကြီးတဲ့ရင်တွေကိုတုံးပြီးစစ်လက်နက်ခဲယမ်းတွေကိုတဲပို့နေတယ်လို့လဲမြောက်ပိုင်းမဟာမိတ်အဖွဲ့တွေကဆွဆွဲထားပါတယ်ဒီလားဩဂလလေပိုင်းကပြူးလွင်တဲ့နောင်ချိုကိုမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်တာတွေလုပ်ခဲ့တဲ့နောက်နှစ်ဖက်အပြန်အလှန်တိုက်ပွဲတွေဖြစ်ပြီးရှမ်းပြည်နယ်မြောက်ပိုင်းမှာမတည်ငြိမ်မှုတွေပိုတိုးလာနေပါတယ်ဒေသတွင်းသွားရေးလာရေးခက်ခဲနေတာကြောင့်တရုတ်နယ်စပ်ကုန်သွယ်ရေးကိုပါတိုက်ခိုက်မှုတွေရှိလာတာပါအရသာမော်ရိုရင်တွေတက်ခိုက်ခင်ခဲ့ရသလိုလူထိခိုက်သေးဆုံးမှုတွေလည်းရှိခဲ့ပါတယ်ဒီလိုနှစ်ဖက်စီးရဲတင်းမာနေတာကိုအပြစ်အခက်ရဲဆဲနိုင်ဖို့ကြိုးပမ်းမှုတရက်အနေနဲ့အစိုးရငြိမ်းချမ်းရေးကိုယ်စားလှယ်တွေနဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေအကြားအခုလာမယ့်စနေနေ့မှာတော့ရှမ်းပြည်နယ်မြောက်ပိုင်းကျိုင်းတုံမြို့မှာတွေ့ဆုံညှိနှိုင်းဖို့ရှိနေပါတယ်မြောက်ပိုင်းမဟာမိတ်တပ်တွေဘက်ကကိုယ်စားလှယ်အချို့အဲ့ဒီဆွေးနွေးပွဲအတွက်ထွက်ခွာသွားပြီလို့ TNL ဘက်ကအတည်ပြုပါတယ်နှစ်ဖက်ဆွေးနွေးပွဲညှိနှိုင်းမှုတွေဖြစ်လာဖို့အင်းချင်းတရုတ်နိုင်ငံဘက်ကလည်းတစုံတရာဖိအားပေးပုံရပါတယ်မကြသေးခင်ကပဲမြောက်ပိုင်းမဟာမိတ်အဖွဲ့တွေကိုတရုတ်အစိုးရကခေါ်ယူပြီးတရုတ်မြန်မာနယ်စပ်တည်ငြိမ်အေဂျင်စီအတွက်သူတို့သဘောထားကိုပြောဆိုခဲ့ပါတယ်ဒါအပြင်မြန်မာနိုင်ငံအတိုင်ပင်ခံရုံးဝန်ကြီးဦးကျော်တက်ဆွေနဲ့တရုတ်နိုင်ငံသားရေးဝန်ကြီးတို့တရုတ်နိုင်ငံမှာတွေ့ဆုံစဉ်ကလည်းရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲတွေနဲ့ပတ်သက်လို့တရုတ်နိုင်ငံရဲ့စိုးရင်ချက်နဲ့အဲ့ဒီဒေသတွေတည်ငြိမ်အေဂျင်စီဆောင်ရွက်ဖို့လိုလားကြောင်းကိုလည်းပြောဆိုခဲ့ပါသေးတယ်အခုဩဂလအတွင်းဖြစ်လာခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းတိုက်ပွဲတွေကြောင့်လည်းတရုတ်မြန်မာနှစ်နိုင်ငံရဲ့ကုန်သွယ်ရေးဟာနေ့စဉ်7000ချီဆုံးတာတွေဖြစ်နေတယ်လို့လည်းကုန်သွယ်ရေးဝန်ကြီးဌာနဘက်ကထုတ်ပြန်ထားပါတယ်ခင်ဗျာ